လက်မှတ်ဆက်သွယ်ရေးခက်ခဲပြီးတဘာဝဘေးအန္တရာယ်တွေနဲ့တွေ့ကြုံခဲ့တဲ့ချင်းပြည်နယ်အတွင်းပြီးခဲ့တဲ့တနင်္ဂနွေနေ့အထွေထွေရွေးကောက်ပွဲမှာအတိုက်ခံပါတီ NLD ကနေကိုယ်စားလှယ်80ရာခိုင်နှုန်းကျော်အနိုင်ရခဲ့တယ်လို့ပြည်နယ်ပါတီကောင်ဆောင်တွေကပြောပါရယ်။အရင်အာဏာရပါတီပြည်တော်စုကြန့်ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီနဲ့ဇူမီဒီမိုကရေစီအဖွဲ့ချုပ်ကနေကိုယ်စားလှယ်နေရာ6နေရာမှာအနိုင်ရရှိခဲ့တယ်လို့လည်းဆိုပါရယ်။ချင်းပြည်နယ်ရွေးကောက်ပွဲရလာအခြေအနေတွေကိုတော့နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါရယ်ရှင်
။ဟုတ်ကဲ့ပါ။ချင်းပြည်နယ်အတွင်းမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေကိုယ်စားလှယ်နေရာ80ရာခိုင်နှုန်းလောက်အနိုင်ရရှိခဲ့တယ်လို့ချင်းပြည်နယ် NLD ဥက္ကဋ္ဌဥစုဘွဲကအခုလိုပြောပါတယ
်ခုကျွန်တော်တို့က 80% လောက်အနိုင်ရရှိခဲ့ပါတယ်ကျွန်တော်တို့ပြည်သူ့ရဲ့ပေါ်မှာအားလုံးကူးရောက်ချင်းမှာနော်ဖြစ်ရောက်ရတယ်အဲ့ဒီပြည်သူ့ရောက်တာ10ရောက်ကဒါတော့အန်ကိုကရောက်ပြောတယ်အဲ့ဒီ10ရောက်ကကျွန်တော်တို့လာတယ်နော်အမျိုးသားရဲ့ပေါ်မှာကျွန်တော်တို့10ရောက်ရတယ်ဒီနေ့ရဲ့ပေါ်မှာ80ရောက်ချင်းမှာကျွန်တော်တို့ NLD က12ရောက်ရတယ
်ချင်းပြည်နယ်အတွင်းမှာယူကပွဲဝင်ခဲ့တဲ့ဇူမီဒီမိုကရေစီအဖွဲ့ချုပ်အနေနဲ့လည်း6နေရာလောက်အနိုင်ရရှိခဲ့ပြီးရွေးကောက်ပွဲအလွန်ကာလအတွင်းမှာမဟာမိတ်ပါတီဖြစ်တဲ့ NLD ပါတီနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့ပါတီဥက္ကဋ္ဌပူးချင်းရှင်းထံကဆိုပါတယ်
ကျွန်တော်တို့ပြရတဲ့လောက်ဆိုလို့ရှိရင်6ယောက်ကအရေးခံပေါင်းမိမယ်။အမေတော်လက်တော်မှာ2ယောက်၊ပြည်သူလက်တော်မှာ2ယောက်၊နောက်ပြီးတော့ပြည်နယ်လက်တော်မှာ2ယောက်၊အဲဒီဝင်2ယောက်2ယောက်ရှိတယ်။ကျွန်တော်တို့ကနာမည်ဖြစ်ပြီးသားဆိုတော့ NLD ရဖြစ်ပါတယ်။အဲဒီတော့ဒါနဲ့လည်းပူးပေါင်းပြီးတော့ကျွန်တော်တို့တောင်းတဲ့သဘောရှိပါတယ်။
အနာရပါတီဖြစ်တဲ့ပြည်တော်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအနေနဲ့အခုရွေးကောက်ပွဲမှာနေရာ6နေရာအနိုင်ရရှိခဲ့တယ်လို့ပြည်내ကြန့်ခိုင်ရေးပါတီခေါင်းဆောင်သူလည်းဖြစ်ချင်းပြည်နယ်စီမံကိန်းနဲ့ပါဏာရေးဝန်ကြီးဌာနဝန်ကြီးတူလည်းဖြစ်တဲ့ဥနန်းစမုံကအခုလိုပြောပါတယ
်။ကံကြမ်းမှာတော့ပြည်내တော်ဦးပါနော်။ကံပလမှာကြတော့ပြည်내တယောက်နဲ့ပြည်သူလက်တော်တယောက်ဒီမှာပါ။ဒီနေ့ကိုယ်စလေကဒီရောက်ပါအမျိုးသားမှာတယောက်ပြည်သူလက်တော်မှာတယောက်ပါ
2020ရွေးကောက်ပွဲကာလမှာလွှတ်တော်ကိုယ်စားလှယ်နေရာများပြားရရှိထားပြီးမဲ့လည်းအခုရွေးကောက်ပွဲမှာဘာကြကိုယ်စားလှယ်နေရာရော့ချသွားတယ်လဲဆိုတဲ့မေးခွန်းပေါ်မှာဖြေကြားခဲ့ခြင်းမရှိပါဘူး။ချင်းပြည်နယ်အတွင်းရခိုင်လူမျိုးတွေအများပြားနေထိုင်တဲ့ပလက်ဝမြို့နယ်မှာရခိုင်မျိုးသားပါတီကနေအမျိုးသားလွှတ်တော်ကိုယ်စားလှယ်နှစ်နေရာအနိုင်ရရှိခဲ့ပါတယ်။ဒါပေမဲ့အင်အားကြီးချင်းပါတီတွေဖြစ်တဲ့ချင်းမျိုးသားဒီမိုကရက်စ်ပါတီနဲ့ချင်းပြည်သူပါတီတို့အနေနဲ့အခုရွေးကောက်ပွဲမှာတနေရာမှအနိုင်ရတာမရှိခဲ့ပါဘူး။ချင်းနိုင်ငံရေးပါတီအနေနဲ့ကတော့ရွေးကောက်ပွဲအကြိုကာလတွင်ဒီနယ်ဆိုရဖွဲ့စည်းနိုင်အောင်ကြိုးပမ်းသွားဖို့စံသရှိနေခဲ့ပါတယ်။အခုရွေးကောက်ပွဲမှာမဲပြတ်တအနိုင်ရရှိခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေအာဏာရပါတီဖြစ်ဒီနယ်ဆိုရဖွဲ့စည်းရမှာတိုင်းဒါပါတီကိုယ်စားလှယ်တွေကိုလက်သွဲခေါ်ဆောင်သွားမယ့်အခြေအနေရှိမရှိဘူးတော့ချင်းပြည်နယ် NLD ဥက္ကဋ္ဌဦးစုဘွဲကအခုလိုပြောပါတယ
်။ကျွန်တော်တို့အဖွဲ့ချုပ်တပါတီတဲ့အစိုးရမဖွဲ့နိုင်ဘူးဆိုတော့တခြားမဟာမိတ်တွေခေါ်ရမှာပေါ့။အခုကတော့ကိုယ့်ပါတီတစ်ခုတည်းနဲ့အစိုးရဖွဲ့နိုင်တယ်ဆိုတော့တခြားပါတီကတော့မဖြစ်ပါလောက်ရဘူးလို့ကျွန်တော်သိခဲ့ပါတော့ရှိတယ်။ကျွန်တော်တို့ရုံချုပ်ဥက္ကဋ္ဌ policy ပေါ်မှာပဲတန်တက်ဖို့တန်တက်ဖို့မှာ UTG တော့ကျွန်တော်တို့ရှိခဲ့ကြရဖို့အစီအစဉ်ရှိပါတယ်နော်
။ဆိုမီဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌပူချင်းရှင်းထန်အနေနဲ့ကတော့လက်ရှိမဲဇင်းထုတ်ပြန်နေတဲ့ခြေနေတွေကြောင့် NLD အနေနဲ့မဆုံးဖြတ်နိုင်သေးတယ်လို့နောက်ရွေးကောက်ပွဲလွန်ကာလဒီမှာပြည်내ဆိုရအဖွဲ့စည်းရေးကိစ္စအတွက်ဆွေးနွေးသွားမယ်ရှိကြောင်းယူဆတယ်လို့အခုလိုပြောပါတယ
်။ဘုမရွေးကောက်ပွဲပြီးတဲ့ဆိုတော့ဒါကြီးဖြူပြီးတော့စည်းစားထားတာမရှိပါဘူး။နောက်အချိန်ကြီးကကျွန်တော်တို့ဆင်းနေကြပါပါ။အခုဟာကကျွန်တော်တို့မဲဆင်းကိုကြီးများတာတော့ပဲရှိသေးတယ်။ကျွန်တော်တို့ကဒီအချိန်ကဖွင့်ရှိမှုကြတော့နော်လာနိုင်တယ်။အဲ့ခါကျတော့အချိန်ကြီးကမကြမ်းနဲ့ဒီဖြစ်နေ။
ချင်းပြည်နယ်ဟာတဘာဝဘေးအန္တရာယ်ကိုစိုးဝါးစွာခံနေရတယ်လို့တွာလာရေးခက်ခဲတဲ့အနေအထားမှာရှိနေတယ်ဆိုပေမဲ့အခုကျင်းပတဲ့ရွေးကောက်ပွဲမှာတည်ငြိမ်အေးချမ်းစွာနဲ့ကျင်းပနိုင်ခဲ့တာပါချင်းပြည်နယ်ကိုမျိုးနယ်အတွင်းနိုဝင်ဘာလ၈ရက်နေ့ကနေကျင်းပခဲ့တဲ့ပါတီစုံထွေထွေရွေးကောက်ပွဲမှာပြည်တော်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ NLD ခေါ်မျိုးရာဒီမိုကရေစီဖွဲ့ချုပ်ချင်းမျိုးရာဒီမိုကရက်တစ်ပါတီချင်းသူသက်ရေးပါတီဇူမီဒီမိုကရေစီဖွဲ့ချုပ်အပါအဝင်နိုင်ငံရေးပါတီ73ဖွဲ့ကကိုယ်စားလှယ်လောင်း202ဦးဝင်ရောက်ရှင်ပြန်ခဲ့ပြီးအဲ့ဒီထဲမှာမျိုးရာဒီမိုကရေစီဖွဲ့ချုပ်ကကိုယ်စားလှယ်နေရာ80ရာခိုင်နှုန်းကျော်အနိုင်ရရှိသွားတာလည်းဖြစ်ပါတယ်ခင်ဗျာ